ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့ကိုပြန်ပြီးတော့ထိန်းနိုင်မှုစစ်ကောင်စီဘက်ကလည်းတပ်မ55လောက်ခန့်တပ်တွေကလမ်းကြောင်း3ကြောင်းဖြန့်ပြီးတော့ကြုံတိုးကော့ဂရိတ်လမ်းတိုင်းမြဝတီကိုလာနေကြပါတယ်။ဒီလိုသူတို့လာနေတဲ့လမ်းတစ်လျှောက်ကပူပေါင်းတက်တွေကနေကြားဖြတ်ပြီးတော့ဝင်ရောက်တိုက်နေတဲ့အတွက်တိုက်ဝဲကတော်လေးပြင်းထန်နေပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပဲသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီမြို့ကိုဆက်လက်ထိန်းထားနိုင်ဖို့အတွက်စစ်ကူတက်လာတဲ့စစ်ကောင်စီရဲ့တပ်မ55လက်အောက်ခံတပ်ရင်းတွေဟာမြဝတီမြို့ကိုလာဖို့အတွက်လမ်းကြောင်း3ကြောင်းကနေဖြန့်ခွဲပြီးတော့တက်လာနေပါတယ်။တက်လာတဲ့စစ်ကြောင်းတွေကိုလမ်းကနေဖြတ်ပြီးတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်
။ပြန်လာတဲ့စစ်ကြောင်းစစ်ကူစစ်ကြောင်းတွေပေါ့နော်။တန်ရတာကအစီး20လောက်ပါတယ်။အခုတော့ကျတော့ငန်းကားပဲအင်အားပြည့်ပြည့်ပြည့်လာတာသူ။ဆက်လာတဲ့စစ်ကြောင်းဂျိုင်းတန်းမှာတော့တိုင်မျိုးဘက်မှာတော့
ဟုတ်ကဲ့
ဒီထုတ်ဖို့လမ်းတွေရောအထူးလမ်းကြောင်းတုံးကြောင်းနဲ့ဖြတ်ပြီးတက်လာတယ်။အများကြီးကိုဆက်ထိန်းဖို့ပေါ့နော်။အဲဒီစစ်ကြောင်းတွေကိုတော့ကျွန်တော်တို့ဒီ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတော့ထိထိတိုက်ပွဲတွေဖြစ်နေတယ်။ပါရှင်မတွန်းနိုင်ဂျိုင်းဒရာမှာလည်းတိုက်ပွဲကြီးကြီးဖြစ်တယ်။နောက်ဦးကျမျိုးဘက်ကိုဖျက်တက်တယ်။မျိုးဘက်မှာလည်းတိုက်မျိုးချိန်စစ်ကြီးကနေဆက်တက်မှာပေါ့နော်။အဲ့ဒီလိုကျန်တဲ့အဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်။နောက်ထုတ်ဖို့ကိုလန်းကျွန်တော်ဒီဇက်မှာခုနှစ်အပိုင်းဘက်မှာလည်းတိုက်ပွဲကြီးဆက်ဖြစ်နေတာဟုတ်ကဲ့
။အဲ့ဒီဘက်ကဒေသခံတွေကတော့စစ်ကောင်စီရဲ့တန်ချက်ကာကားတွေလမ်းမှာပြက်နေတာတွေကိုလည်းတွေ့ရကြောင်းပူးပေါင်းတပ်ဖွဲ့တွေကလည်းလမ်းမှာဖျက်တိုက်နေတယ်လို့လည်းပြောပြပါဗျ။
အဲ့တော့တုံတို့ဘက်ကတော့ပြောလာပဲတုံတို့ကနေဘယ်လိုဆက်သွားရအောင်တို့ကျင်နေဟိုတနေ့ကဆိုကြိုက်ထုံမှာတို့ကျင်နေတော့တုံနဲ့ကြုံနေဆက်ဆက်ကျင်နေအောင်တို့ကျင်နေစင်တော့လှမ်းလှမ်းပြတာတပိုင်းတော့ဟိုပါပေါ့ပြင် KNU ရေဟိုတော်တရားခွဲတယ်ပေါ့ဥပန်းတက်တယ်ပေါ့ဟုတ
်အခုခါမှာတော့လက်တလျှောက်ကဒေသခံကြီးရွာသားတွေလည်းတိမ်းရှောင်နေကြရပြီးကော့ကရိတ်မြောက်ပိုင်းရေလေကုန်းကြီးရွာအနီးတစ်ဝိုက်ကိုတော့စစ်ကောင်စီဘက်ကလေရင်ဝဲပြန်ပြီးတော့ကင်းထောက်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်ကော့ကရိတ်မြို့ကတော့မြို့ပြတ်တစ်ခုလိုဖြစ်နေပြီးဒေသခံတွေကပြီးခဲ့တဲ့လတွေကတည်းကထွက်ပြေးတိမ်းရှောင်နေကြပြီဖြစ်ပါတယ်။ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြဝတီမြို့ဘက်မှာတော့ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားတစ်ကတော့ပုံမှန်ဖွင့်ထားပြီးလူအဝင်ထွက်တွေရှိနေတယ်လို့မနေ့ကပိတ်ထားတဲ့အမှတ်နဲ့ချစ်ကြည်တရားကတော့ယာယီပြန်ဖွင့်ပေးခဲ့ပြီးဒီကနေ့မှာတော့ကုန်ကားတွေဖြတ်တန်းခွင့်ပေးခဲ့ပါတယ်။ခလာယ205ကစုတ်ခွာသွားတဲ့စစ်ကောင်စီတပ်သားတွေကတော့ချစ်ကြည်တရားနှစ်နန်းမှာနေထိုင်နေပြီးသူတို့ကတော့ပူပေါင်းတပ်ဖွဲ့တွေဘက်ကလက်နက်ချခိုင်းတာကလွဲရင်ဖိအားပေးတိုက်ခိုက်တာတွေတော့မရှိသေးပါဘူးမြဝတီမြို့ကို KNU နဲ့ပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အိမ်နီးနာချင်းထိုင်းနိုင်ငံကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားအေးဝန်ကြီးတို့ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကိုရောက်ရှိလာခဲ့ပြီးအခြေအနေတွေကိုကြည့်ရှုကာနယ်မြေခံအုပ်ချုပ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်